ရခိုင်မြောက်ပိုင်းမောင်တော်မြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။မောင်တော်မြို့နယ်တဲကမိတိုက်ကျွေးရွာနာမှာဖေဖော်ဝါရီ4ရက်နဲ့6ရက်နေ့တွေမှာတိုက်ပွဲတွေဖြစ်ခဲ့တာပါ။စစ်တပ်ဖက်ထိုးစစ်ဆင်လာတဲ့အတွက်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ AA အဖွဲ့ပြောခွင့်ရကပြောပါတယ်။မောင်တော်ဒေသဘက်မှာနှစ်ဖက်စစ်ရေးတင်းမာနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညုံဦးကပြောပြပေးမှာပါခင်ဗျာ။
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကြားနားလည်မှုနဲ့အပြစ်ခတ်ရစဲထားတာတနှစ်ကျော်ပြီဖြစ်တဲ့ရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမုံတော်မြို့နယ်တွင်ကမိဒိုက်ကြီးရွာနီးမှာမနေ့ကဖေဖော်ဝါရီလ6ရက်နေ့မှာ3နာရီကြာတိုက်ပွဲဖြစ်တယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့ပြောခွင့်ရသူကဆိုပါတယ်။မုံတော်မြို့နယ်မြောက်ပိုင်းလက်ပံတောင်ကျောက AA အဖွဲ့တွေရှိနေတဲ့နေရာကိုစစ်တပ်ဘက်ကနေပြီးထိုးစစ်ဆင်လာတာကြောင့်တိုက်ပွဲဖြစ်ပွားတာဖြစ်ပြီးတိုက်ပွဲကတော်လေးပြင်းထန်ခဲ့တယ်လို့ AA အဖွဲ့ပြောခွင့်ရသူခိုင်သူခါက view ကိုပြောပါတယ
်။မနေ့ကဒီ February 6ရက်နေ့မှာတော့ဒီမောင်တော်မြို့နယ်မိဒဲရွာရဲ့အချင်းမြောက်ဖွဲ့ဒီ3ကီလိုမီတာခွေလောက်အကွာဟိုလက်ပံတောင်ကျိုးမှာဒီမြန်မာစစ်တပ်နဲ့ကျွန်တော်တို့ရခိုင်တပ်တို့ဂျမ်းမှာတိုက်ပွဲဖြစ်ခဲ့တာတော့ရှိတယ်ဗျ။ဟိုဘာကြောင့်လဲဆိုလို့ရှိရင်ဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီအဲ့ဒီလက်ပံတောင်ကျိုးကိုဟိုထားပြီးတော့ဒီထိုးစစ်ဆင်လာတဲ့အတွက်ကြောင့်မို့လို့တိုက်ပွဲကဖြစ်ခဲ့တာဆိုတော့ဒီတိုက်ပွဲဖြစ်တာကတော့ဒီမွန်လွေ3နာရီမှာတိုက်ပွဲဆက်ဖြစ်တာပေါ့နော်အဲ့ဒီမှာမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ဟိုဆက်ပြီးတော့ပစ်ခတ်တယ်ပြီးလို့ရှိရင်တော့သူတို့မြေပြင်ကထိုးစစ်လုပ်တာပေါ့ဆိုတော့ဒီတိုက်ပွဲကတော့ညနေ6နာရီ15မိနစ်လောက်မှပဲဟိုတနက်တန်တိုက်သွားတာပေါ့ဆိုတော့အဲ့ဒီတိုက်ပွဲဖြစ်စဉ်အတွင်းမှာတော့နှစ်ဖက်ထိခိုက်ကြဆုံမှုအနေထားပေါ့နော်အဲ့ဒီမှာကျွန်တော်တို့ဘက်ကတော့ထိခိုက်ကြဆုံမှုမရှိဘူးဗျဒါပေမဲ့ဒီမြန်မာစစ်တပ်ဘက်ကတော့ဒီထိခိုက်ကြဆုံမှုဟိုရှိတယ်လို့တော့ကျွန်တော်တို့သိရတာပေါ့ဟို
တနင်္လာနေ့ကတိုက်ပွဲဖြစ်ခဲ့တဲ့မိလိုက်ကြီးရွာနီးလက်ပံတောင်ကျောမှာပြီးခဲ့တဲ့ဖေဖော်ဝါရီလ4ရက်နေ့ကစပြီးတော့တိုက်ပွဲတွေဖြစ်ခဲ့တာပါဒီကနေ့မှာတော့တိုက်ပွဲတွေရပ်နေတယ်လို့ခိုင်သူခါကပြောပါတယ်ရခိုင်ပြည်နယ်မှာစစ်တပ်နဲ့အဖွဲ့တို့ကြားနှစ်ဖက်နားလည်မှုနဲ့အပြစ်ရထားခဲ့ပြီးတော့တနှစ်ကျော်ကြာချိန်2022ခုနှစ်နိုဘာလ9ရက်နေ့မှာပထမဆုံးချိန်တိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။အဲ့ဒီတည်းကမုံတော်မြို့နယ်မြောက်ပိုင်းမှာတက်တဲ့အီအဖွဲ့ကြမှာစီးတင်းမာနေပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့အီပြောခွင့်ရသူခိုင်သူခါကအခုလိုပြောပါတယ်။
ဟိုနေရာတိုင်းမှာဟိုတင်းမာနေတယ်လို့တော့ဟိုပြောလို့မရဘူးပေါ့နော်။ဒါပေမဲ့ဒီဟိုတချို့နေရာတွေမှာတော့ဒါတင်းမာမှုတွေဆက်ပြီးတော့ရှိနေတယ်လို့ပဲဟိုပြောရမှာပေါ့
။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကနေ2020ခုနှစ်အောက်တိုဘာလအထိအီအဖွဲ့နဲ့စစ်တပ်ကြမှာတိုက်ပွဲတွေအကြီးအကျယ်ဖြစ်ခဲ့တာကြောင့်ဒေသက2,000ကျော်လောက်နေရာဆုံးခွာပြီးတော့ထွက်ပြေးခဲ့ရပါတယ်။လက်ရှိအချိန်ထိလည်းဆေးဘေးဒုက္ခတွေတသိန်းနီးပါးနေရာမှာပြန်နိုင်ကြသေးပါဘူး။အခုလည်းပဲမောင်းတော်မြို့နယ်ထဲမှာတိုက်ပွဲတွေပြန်ဖြစ်နေပြီးတော့စီးရဲတက်မှနေတာကြောင့်ရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့တိုက်ပွဲတွေပြန်ဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ခင်ဗျာ။